လိုဆူဗီယာဆူဗီယာဟာမြန်မာနိုင်ငံအကြောင်းကိုနှစ်ပေါင်းများစွာဆုံးဖြတ်ရေးသားလာတဲ့အိန္ဒိယသတင်းစာရှယ်တစ်ယောက်ဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုလည်းဆူဗီယာအစည်းအဝေးဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံမှာတည်ငြိမ်မှုမရှိဘူးစီးပွားရေးလည်းကမောက်ကမဖြစ်နေတဲ့အဆအဆအဲဟာပေါ့။ဒါဆီယနာသိမ်းထားတဲ့အချိန်လည်းဖြစ်တယ်တိုက်ပွဲလည်းဖြစ်နေတယ်ဒီလိုမတည်ငြိမ်ဖြစ်နေတဲ့အချိန်မျိုးမှာအိန္ဒိယနိုင်ငံဟာစစ်ကောင်စီနဲ့ပုံမှန်ဆက်ဆံရေးကိုကြည်ကြည်နက်နက်ကြီးလုပ်နေရလို့ဆိုရင်ပြန်မှာသလားခင်ဗျာသူပြပြောစုံဖြစ်ပါမိဆုံ
း Well I don't think Indian business in Myanmar is going very well there are one or two companies which have gone there and done some projects but by and large Indian business growth in Myanmar is nothingcompared to some of the
money and doing our ADI လုပ်ငန်းတွေဟာသိအစင်ပြေချောမွေနေတယ်လို့ကျွန်တော်မထင်ပါဘူးမြန်မာနဲ့ထိတွေ့လှုပ်ဆောင်နေတဲ့ကုမ္ပဏီတစ်ခုနှစ်ခုကလွဲပြီးပေါ့ဗျာဒါပေမဲ့မြန်မာနိုင်ငံတွင်အိန္ဒိယရဲ့လုပ်ငန်းတွေပမာဏကကြံအရှိတောင်အရှာနိုင်ငံတချို့နဲ့ဆိုင်တော့မများလာပါဘူးအဲတရုတ်နဲ့တော့လုံးဝမရှိနိုင်ဘူးပေါ့ဗျာဒါပေမဲ့ပိုအရေးကြီးတာကအခုဝန်ကြီးချုပ်မိုဒီချမှတ်ထားတဲ့ At East Policy အရှိတ်မှာလှုပ်ရှားဆောင်ရွက်ရေးဆိုတဲ့မူဝါဒအတွက်ဒီမူဝါဒအောင်မြင်ရေးအတွက်မြန်မာနိုင်ငံဟာတည်ငြိမ်အေဂျင့်ကြီးဒီမိုကရေစီထွန်းကားဖို့လိုအပ်ပါတယ်အဲ့ဒီလိုမှမဟုတ်ရင်တော့အိန္ဒိယဟာမြန်မာကိုဖြတ်ပြီးအရှိတောင်အရှာနိုင်ငံတွေကိုကုန်လန်းကရောက်ရှိနိုင်မှာမဟုတ်ပါဘူးအခုလက်ရှိမတည်ငြိမ်နေတဲ့အခြေအနေတွေကိုကြည့်ပြီးအိန္ဒိယရဲ့အဝေးပြေးလမ်းဖောက်လုပ်ရေးတို့ကလဒန်စီမံကိန်းတို့ဟာနှောင့်နှေးနေရပါတယ်ဒီအခြေအနေတွေဒီဖြစ်စဉ်တွေဟာအိန္ဒိယအတွက်တော့သတင်းကောင်းမဟုတ်ပါဘူးဗျာ
ဟုတ်ပြီအဲ့တော့အိန္ဒိယနိုင်ငံရဲ့စီမံကိန်းတွေအောင်မြင်ဖို့ Act East Policy ချောမွေးဖို့အတွက်မြန်မာနိုင်ငံတည်ငြိမ်အေဂျင့်ဖို့လိုအပ်တယ်ဆိုရင်ဒီလိုအခြေအနေမျိုးဖြစ်ထွန်းလာအောင်အိန္ဒိယနိုင်ငံအတွက်အကောင်းဆုံးအခြေအနေမျိုးဖြစ်လာအောင်ပေါ့လေအိန္ဒိယနိုင်ငံဘာလုပ်ပေးနိုင်ပါလဲမြန်မာနိုင်ငံပေါ်အိန္ဒိယရဲ့အခက်ခဲတာကဘာလဲဆိုတာလည်းပြောပါဦးအိန္ဒိယဟာ the biggest democracy in the world ဆိုပြီးတော့ကြွေးကြော်နေတဲ့မြန်မာအင်ဂျင်ဖြစ်ပါတယ်သူတို့ဘာလုပ်နိုင်မလဲခင
် Well to be very honest we expected India to do more Indian policy has just been wait and watch and you know they are criticalof certain developments in Myanmar. The Indian Foreign Ministry has from time to time said that we expect democracy to come back to Myanmar. But what?
ရှင်းရှင်းပြောရရင်တော့အိန္ဒိယအနေနဲ့ပိုလုပ်ပြီးဖို့ကျွန်တော်တို့မျှော်လင့်ပါတယ်အခုတွေ့ရသလောက်အိန္ဒိယမူဝါဒကိုပြောရရင်မြန်မာနိုင်ငံကဖြစ်ရတဲ့ချို့ကိုဝေဖန်တာတော့ရှိပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားတာမြင်တွေ့လို့တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးကအခါအားလျော်စွာလည်းပြောပါတယ်ဒါပေမဲ့ကျွန်တော်တို့ဖြစ်စေချင်တာကတော့အိန္ဒိယအနေနဲ့တစ်စုံတစ်ခုဖြစ်လာမှတုံ့ပြန်တာမျိုးမဟုတ်ပဲထိရောက်တဲ့ကြိုတင်လှုပ်ဆောင်မှုတွေလုပ်ပြီးငြိမ်းချမ်းရေးအတွက်ကြားဝင်ဆောင်ရွက်ပေးတာတွေပဲဖြစ်ပါတယ်အခုတော့ဒါတွေကိုအိန္ဒိယဘက်ကမဆောင်ရွက်ပဲအာဆီယံကိုပဲတွန်းပို့နေပါတယ်အာဆီယံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုထောက်ခံနေပါတယ်အဲ့ဒီအာဆီယံအစီအစဉ်တွေကဘယ်လိုမှခီးမပေါက်ပါဘူးအာဆီယံနိုင်ငံတချို့ဟာလည်းစစ်အုပ်ချုပ်ရေးနဲ့အကျွမ်းတဝင်ရှိနေကြသေးတော့မြန်မာစစ်တပ်အပေါ်တိတ်ပြီးသဘောထားမတင်မှကြပါဘူးလို့ဆိုရမယ်ထင်ပါတယ်ဒီနေရာမှာအိန္ဒိယရဲ့အနေအထားဟာတိတ်စိတ်ဝင်စားဖို့ကောင်းပါတယ်အိန္ဒိယနဲ့မြန်မာဟာစစ်တပ်ချင်းလည်းဆက်ဆံမှုရှိပါတယ်။အဲဒီချိန်ထဲမှာပဲနိုင်ငံရေးပါတီတွေနဲ့လည်းထိတွေ့ဆက်ဆံမှုတွေရှိပါတယ်။ဒါဟာအခွင့်အရေးကောင်းပါပဲ။ဒါကိုအိန္ဒိယကအသုံးမချပါဘူး။ဗလာဒီမာပူတင်တို့ဇာလန်စကီတို့နဲ့ပြောဆိုခဲ့သလိုမြန်မာနိုင်ငံကိစ္စမှာလည်းဘာကြောင့်ဝင်မပြောနိုင်ရတာလဲ။အိန္ဒိယဟာဂန္ဒီမွေးဖွားခဲ့တဲ့နိုင်ငံမှာဂန္ဒီငြိမ်းချမ်းရေးအဖွဲ့မျိုးစေလွတ်ပြီးကြိုးပမ်းကြည့်တင်ပါတယ်။ထိရောက်မှုတွေရှိလိမ့်မယ်လို့ထင်ပါတယ်
။တချို့ကပြောကြတယ်ဥပမာအဖြစ်ဆိုရပါစို့အမေရိကန်ကဆိုလို့ရှိရင်မြန်မာနိုင်ငံကိုသိပ်ပြီးတော့ကင်တွယ်လိုက်ရင်ဒီဥပ္ပတ်ကိုပို့ပြီးတွန်းပို့လိုက်လို့ဖြစ်သွားမှာကိုသူတို့အလေးထားစဉ်းစားရတယ်လို့သူကဆိုကြတယ်ပေါ့လေဆိုတော့အခုလည်းပဲအိန္ဒိယနိုင်ငံကလည်းအလားတူသဘောထားမျိုးရှိနေလေရောသလားတိုက်တိုက်တွန်းတွန်းဖိဖိစီစီလွှတ်လိုက်ရင်မြန်မာနိုင်ငံဟာဒီဥပ္ပတ်ကိုပို့ရောက်သွားမယ်သူတို့မဟုတ်တေဥကသူတို့ကိုညူညီမယ်စသဖြင့်ပေါ့လေအဲ့လိုသဘောထားများရှိနေရောသလားဆိုပြ
Well, I personally believe that's absolute nonsense. I don't buy that at all. There is nothing left, you know, as far as, you know, the Burmese stomach guy going into China's pocket.
အဲ့ဒါလုံးဝအဓိပ္ပာယ်မရှိဘူးလို့ကျွန်တော်ယူဆပါတယ်လုံးဝလက်မခံပါဘူးမြန်မာစစ်တပ်ဟာတရုတ်ကပိတ်ဆောင်တဲ့ရောက်နေပြီးသားပါဘာမှမကြံတော့ပါဘူးမြန်မာနိုင်ငံမှာလုပ်နေတဲ့အေယာမစီးပွားရေးစီမံကိန်းကြီးတွေကိုပဲကြည့်ပါဒါကောမှမြန်မာပြည်တရုတ်ရင်ခွင်ထဲရောက်မသွားစေချင်ဘူးလို့အိန္ဒိယကပြောမယ်ဆိုရင်တော့ဒါဟာမှားယွင်းမှုပဲဖြစ်ပါတယ
်ဟုတ်ကဲ့ဒီနေရာမှာဆက်ဆက်ပြီးတော့ပေါ့လေ1988ဒီမိုကရေစီ ုံကြွားမှုတုန်းကတော့အိန္ဒိယမြန်မာဒီမိုကရေစီတောင်းဆိုမှုကိုအစောပိုင်းမှာတော့တရက်ကြောကြောထောက်ခံခဲ့တယ်လို့သိရပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့နည်းနည်းလေသန်ပြော့သွားတယ်။အဲ့ဒီကိစ္စလည်းပြန်ပြီးဆုံးသက်ပါအောင်ဒီဟာနဲ့ဒါကလည်းဆက်ဆက်ပြီးကျွန်တော်စဉ်းစားလို့ရအောင်ပေါ့လေ
။ Prime Minister Rajiv Gandhi and his government was in total support of the cause of democracy in Myanmar. If you recall,
ဦးကျော် Rajiv Gandhi နဲ့သူ့ရဲ့အစိုးရဟာမြန်မာဒီမိုကရေစီအရေးကိုလုံးဝဥတုံထောက်ခံခဲ့ပါတယ်။အဝေးရောက်အစိုးရကတောင်မှထောက်ခံပံ့ပိုးပေးခဲ့ပါတယ်။နောက်အိန္ဒိယမှာပြဿနာတွေဖြစ်ပြီးရွေးကောက်ပွဲလုပ်တော့ညွန်ပေါင်းအစိုးရတက်လာပါတယ်။ညွန်ပေါင်းအစိုးရဟာမြမအရေးတာမကဘယ်ကိစ္စကိုမှပြက်ပြက်သားသားမဆုံးဖြတ်နိုင်ခဲ့ပါဘူး။ဒါပေမဲ့ဒီကနေ့မိုဒီအစိုးရဟာတည်ငြိမ်တဲ့အစိုးရတရက်တာမကခိုင်မာတောင်းနှင်းတဲ့အစိုးရတရက်လည်းဖြစ်ပါတယ်။သူ့အနေနဲ့အိန္ဒိယရဲ့နိုင်ငံရေးမှာပြက်ပြက်သားသားဆောင်ရွက်သင့်ပါတယ်
။နောက်ဆိုတော့တက်စရာတခုကဘာလဲဆိုရင်အိန္ဒိယရဲ့အရှင်းမြောက်ဒေသသဘုံတွေကိုနှိမ့်နေတဲ့ကိစ္စနဲ့ပတ်သက်နေပါတယ်။အဲဒီအရှင်းမြောက်ဒေသသဘုံတွေကိုနှိမ့်နေဖို့အတွက်မြန်မာစစ်တပ်နဲ့ဆင်းမြတ်ဖို့လိုတယ်။ဒါမြန်မာစစ်တပ်ညွန်ကြီးအောင်လို့လို့မရဘူး။ဒါကြောင့်ငါတို့ကဘာပဲဖြစ်ဖြစ်မြန်မာစစ်တပ်နဲ့ဆင်းမြတ်အောင်ဆက်ဆံရမယ်။ဒါအိန္ဒိယနိုင်ငံရဲ့လုံခြုံရေးအတွက်မြန်မာစစ်တပ်ကအရေးပါတယ်လို့သူကပြောကြပါတယ်။အဲ့ဒါကဘလောက်မှန်တယ်လဲ။
Well, I don't really buy this argument. And I can tell you an authority that the Burmese military has done very little to tackle this problem in India. Once in a while, they have caught a few rebels and handed them back over India.
ဒီကိစ္စကိုလည်းကျွန်တော်လက်မခံပါဘူး။အိန္ဒိယရဲ့ဒီပြဿနာပြည်လဲဖို့မြန်မာစစ်တပ်ကဘာမှမလုပ်နိုင်တော့အောင်ပါပဲ။တခါတလေမှသဘုံတချို့ကိုဖမ်းဆီးပြီးအိန္ဒိယဘက်ပြန်ပို့ပေးတာတော့ရှိပါတယ်။ဒီကနေ့အထိလဲဒီအိန္ဒိယအရှေ့မြောက်သဘုံအများအပြားဟာစကိုင်းတိုင်းထဲမှာပုံမှန်အခြေစိုက်နေကြပါတယ်ကျွန်တော်ကိုယ်တိုင်အဲ့ဒီသဘုံစကန်းတချို့ကိုရောက်ဖူးလို့အတိအကျပြောနိုင်တာပါအခုဆိုရင်မြန်မာစစ်တပ်ဟာ PDF တပ်ဖွဲ့တွေကိုတိုက်ခတ်ရမှာဒီအိန္ဒိယသဘုံတချို့ကိုတောင်အသုံးချနေတယ်လို့အိန္ဒိယမီဒီယာတချို့မှရေးသားထားတာတွေ့ရပါတယ်အိန္ဒိယစစ်တပ်ကတော့ဒီသဘုံတွေတိုက်ခတ်ရမှာအကူအညီရနိုင်တဲ့မြန်မာစစ်တပ်ကိုစိတ်ပြတ်အောင်မလုပ်နိုင်ဘူးလို့ပြောပါလိမ့်မယ်ဒီလိုပြောနေတာလဲကြားပါပြီဘာအကူကြီးမှလည်းဟုတ်ဒီပါတီမရရှိခဲ့ပါဘူးမြန်မာစစ်တပ်အနေနဲ့လည်းသူတို့နိုင်ငံထဲမှာအဖွဲ့အစည်းမျိုးစုံအင်အားစုမျိုးစုံကိုအနိုင်နိုင်တိုက်နေရတာပါအိန္ဒိယစစ်တပ်ကိုကူညီဖို့အနေနဲ့သားသားဗျာဒါကြောင့်ဒီကိစ္စကိုလည်းကျွန်တော်လုံးဝပယ်ချပါတယ
်ဆိုတော့အိန္ဒိယပါဝင်ကမ္ဘာနိုင်ငံတွေကအာဆီယံကိုပဲစီတန်းတင်ပြီးတော့တွန်းနေကြတယ်လို့ဆိုကြတယ်ဒါပေမဲ့အာဆီယံရဲ့ဘုံသဘောတူညီချက်ကလည်းဘာမှအလုံးမဖြစ်ဘူးစစ်မတွန်းနိုင်ဘူးဒီလိုအခြေအနေမျိုးမှာအိန္ဒိယအနေနဲ့အာဆီယံကိုစီတမ်းမတင်ပဲအာဆီယံကိုမတွန်းပဲနဲ့ပေါ့လေသူ့အနေနဲ့လုံနိုင်တယ်မရှိဘူးလားဥပမာဆိုကြပါစို့အိန္ဒိယဟာလည်းပဲဒါတောင်အာရှပူးပေါင်းဆောင်ရွက်အဖွဲ့ဆိုတာရှိရဲဆာဆိုတာရှိရဲတခါဘင်မစတက်ပေါ့လေဘင်္ဂလားပင်လယ်ဒေသနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်တဲ့အဖွဲ့ရှိရဲဒီအဖွဲ့တွေအနေနဲ့ကောအိန္ဒိယတနိုင်ငံနဲ့မဟုတ်တော့မှဒါမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တစုံတရာကြားဝင်ပြီးပြောနိုင်တဲ့အခြေအနေမရှိဘူးလားအဖွဲ့အစည်းအနေနဲ့ပေါ့လေ
Well, you know, that Southeast cooperation front has not really worked. And it's primarily because of India-Pakistan rivalry. So let's not bring Spark into the picture.
ကျွန်တော်အစားပူပေါင်းဆောင်ရည်အဖွဲ့စတ်ကတော့တကယ်အလုံးမဖြစ်ပါဘူးအဓိကအဖြစ်အိန္ဒိယနဲ့ပါကစ္စတန်တို့အားပြိုင်နေကြလို့ဖြစ်ပါတယ်အဲ့ဒါကိုတော့ထည့်မစင်စားပါနဲ့တော့ဒါပေမဲ့ဘင်းစတက်ကိုကြည့်ရင်အဲ့ဒီအထက်မှာမြန်မာနဲ့အတူအိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်တို့ပါဝင်ကြပါတယ်အားလုံးဟာမြန်မာအိန္ဒိယချင်းတွေဖြစ်ကြပါတယ်ဒါကြောင့်ဖြစ်တင်တာကအဲ့ဒီအထက်မှာအိန္ဒိယကဥဆောင်ပြီးထိရောက်တဲ့လုပ်ငန်းတွေပေါ်ဆောင်သင့်ပါတယ်အာဆီယံနဲ့စတင်စရာမလိုပါဘူးအာဆီယံလဲသူ့ဟာသူလို့ဘန်စတက်ကလည်းသူနီးသူဟန်နဲ့ချိုးပန်းတင်ပါတယ်ဒီနိုင်ငံဟာစစ်တပ်ကရောဒီမိုကရေစီပါတီတွေဘက်ကပါလက်ခံနိုင်တဲ့ပါတီတွေဖြစ်ပါတယ်မြန်မာနယ်စပ်မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်မစ္စတာဇိုရန်ထန်းကဟာအိန္ဒိယကိုနှစ်ပေါင်း20ကျော်ကြာတော်လှန်ခဲ့ပြီးအခုပြည်နယ်ဝန်ကြီးချုပ်ဖြစ်လာသူပါသူဟာမြန်မာစစ်တပ်နဲ့ရောဒေါ်အောင်ဆန်းစုကြည်နဲ့ပါရင်းနှီးသူပါဒီလိုလူမျိုးကဥဆောင်ပြီးစစ်ဆန်ညှိနှိုင်းရေးလှုပ်ဆောင်တင်ပါတယ်
ဆိုတော့ဟုတ်ပါတယ်ဒီမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်နဲ့ပတ်သက်ပြီးကတော့မြန်မာဒီမိုကရေစီအေးလှုပ်ရှားတဲ့လူကလည်းအတက်ကြပါတယ်အဲဒီကထွေပြရတဲ့ဒုက္ခတွေကိုလည်းသူလက်ခံတယ်ကူညီတယ်ဘိုးဆိုးရတဲ့ကိုသဘောထားမတိုက်ဆိုင်တဲ့သူကတော့သူ့လူပိုင်ခွင့်ကသူကူညီတယ်ဆိုတာကျွန်တော်ကြားပါတယ်ခင်ဗျာဒါမဲ့သူကပြည်နယ်ဝန်ကြီးချုပ်အဆင့်ပေါ့လေဆိုအိန္ဒိယနိုင်ငံဘိုးဆိုးရတဲ့မှာတော့သူ့လိုသဘောထားရှိတဲ့လူမျိုးနိုင်ငံရေးသမားတွေကဘယ်နှစ်ယောက်ရှိပါသလဲသူပြရရဲ့အမြင်နဲ့တူညီမဲ့နိုင်ငံရေးအတိုင်းဝိုင်းရှိရဆိုရင်လည်းပြောပြပါအောင်ဘလောက်အတက
် Yes, I can tell you that even people in the BJP, especially those from the northeast, they are very much interested that India takes a bold step in Myanmar.
ကျွန်တော်ပြောနိုင်ပါတယ်အာနာယ BJP ပါတီဝင်တွေအထူးသဖြင့်အရှင်းမြောက်ဒေတာကပုံကိုယ်တွေဆိုရင်မြမအရေးမှာအိန္ဒိယကြားဝင်လှုပ်ဆောင်ပေးတယ်လို့ယူဆနေကြတာပါမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်တင်မဟုတ်ပါဘူးမနီပူပြည်နယ်က BJP ဝန်ကြီးချုပ် N Biren Singh ကလည်းမြမပြဿနာပြည်လဲရေးကိုအထူးလှူလာနေသူပါမနီပူရဲ့စီးပွားရေးအခြေအနေဟာမြန်မာနယ်စပ်ဖွင့်လှစ်ရေးအပေါ်မှာမူတည်နေတာပါအလားတူစွာပဲအိန္ဒိယရဲ့ဒုတိယနိုင်ငံကြ合いဝန်ကြီးဟာလည်းမနီပူပြည်နယ်ကဖြစ်ပါတယ်။ကွန်ဂရက်ပါတီကနိုင်ငံရေးသမားအများအပြားဟာလည်းမြမအရေးမှာပါဝင်ဆောင်ရွက်လူကြပါတယ်။ဒါပေမဲ့ဘဝအစိုးရတွေကလူတချို့ကဝေဖန်ခံရမှာကိုအလွန်အမင်းတွန်းလှန်ခုခံကြပါတယ်။တတိထားလွန်ပါတယ်။ရှေ့ကိုထိုးပေါက်လှုံ့ဆော်တာမျိုးကိုရှောင်ကျဉ်ကြပါတယ်ဗျာ။